မင်္ဂလာပါခင်ဗျာအင်္ဂါညတရက်လည်လံအစီအစဉ်ကကြိုးဆိုပါရစေအခုဆိုရင်မကြာခင်ရပိုင်းအတွင်းမှာပဲကျွန်တော်တို့2019ခုနှစ်ပထမနှစ်ဝက်ဇွန်လဇွန်လပေါ်လေကိုဆုံးတော့မှာဖြစ်ပါတယ်ဆိုတော့2019ခုနှစ်နှစ်စာကနေပြီးတော့အခုအချိန်ထိမြန်မာနိုင်ငံရဲ့အခြေအနေရရဖြစ်ခဲ့တာတွေအခုလက်ရှိဖြစ်နေတာတွေကိုကျွန်တော်တို့ကြည့်ပြီးတော့သုံးသပ်ပြီးတော့ရှေ့လာမဲ့6လမှာတိုင်းပြည်ရဲ့အလားအလာဘယ်လိုဖြစ်လာနိုင်သလဲအကောင်းဘက်ကိုပို့ပြီးဦးတည်နိုင်သလားဒီအတိုင်းပဲဆက်ရှိသွားနိုင်သလားသို့မဟုတ်မကောင်းတဲ့ဘက်ကိုများပို့ပြီးတော့ဥတည်သွားနိုင်ရည်စီလားဒါလေးကိုကျွန်တော်တို့ရသမျှအချိန်တွင်သုံးသပ်ကြည့်သွားဖို့ဖြစ်ပါတယ်တနည်းအားဖြင့်ပြောရရင်တော့ State of the Union လို့ဆိုရမယ်တိုင်းပြည်ရဲ့အခြေအနေလက်ရှိအခြေအနေနဲ့အနာဂတ်လာလာလေးကိုအနည်းငယ်ကျွန်တော်တို့ခန့်မှန်းကြည့်တဲ့သဘောပါပဲဒီအစီအစဉ်မှာပြင်ဆင်ဆွေးနွေးပေးဖို့အတွက် ISP မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်နဲ့စာနယ်ဇင်းဆရာတရင်စာဆရာဦးစီသူအောင်မြင့်တို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ကိုအောင်သူနဲ့ကိုစီသူမင်္ဂလာပါကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုကျွန်တော်တို့ပထမဦးဆုံးပင်နယ်ဆွေးနွေးမဲ့သူနှစ်ဦးရဲ့သဘောထားကိုအရင်ဆုံးနားထောင်ကြည့်အောင်ပါဆိုတော့ကောင်သူငယ်ကျွန်တော်တို့အခု6လအတွင်းပေါ့လေအခု6လအတွင်းတိုင်းပြည်ရဲ့အခြေအနေအရရက်ကိုကောင်သူငယ်သုံးသပ်ကြည့်မယ်ဆိုရင်ဘယ်လိုသဘောထားမျိုးဘယ်လိုအနေထားမျိုးရှိပါသလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တဲ့အနေထားမှာတော့ဒီပြီးခဲ့တဲ့6လကာလမှာပေါ့နော်ဆိုတော့ငင်းကြမ်းရေးခီးကြီးကတော့တိတ်ရှိတဲ့အနေအထားမတွေ့ရဘူး။ဒါပေမဲ့ကျွန်တော်တို့အစိုးရဘက်မှာတော့ဒီနာမည်ရွေးကောက်ပွဲအတွက်ကိုစပြီးတော့လှုပ်ရှားလာတဲ့သဘောမျိုးတွေလည်းတွေ့ရပါတယ်။ဆိုတော့အထူးသဖြင့်စိုးရိမ်ပွဲကတော့ရခိုင်ပြည်နယ်မှာဖြစ်လာတဲ့စစ်ပွဲတွေပေါ့ခင်ဗျ။ဆိုတော့အဲ့ဒါကတော်တော်လေးကိုစိတ်ဆိတ်နဲ့ဖြစ်လာတဲ့အနေအထားတွေ့ရတယ်။အဲ့တော့ဒီမြမရေးလေးလာသူပဲဥမမောင်စိုးတစ်ခါဆွေးနွေးကြတာကျွန်တော်မှတ်မိတလောက်ကဒီကျွန်တော်တို့ပြီး2018ဒီဇင်ဘာကနေပြီးတော့အခုကာလအထိပေါ့နော်မေလအထိကာလအတွင်းမှာတိုက်ပွဲကြီးငယ်ပေါင်း400ကျော်ဖြစ်ခဲ့တယ်ဆိုတော့ဟိုသတင်းမျိုးသူသုံးစားထားတာတွေ့ပါတယ်အဲ့ဒါအပြင်ဒုက္ခတွေရေအတွက်ကလည်းကျွန်တော်တို့မြို့နယ်ခုနှစ်ခုမှာတက္ကန်60ဒုက္ခတွေပေါင်း2000ကျော်ဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါအပြင်တခြားပြည်နေရတဲ့ဒုက္ခတွေတွေလည်းရှိပါတယ်ဆိုတော့အဲ့တော့ဒီအနေအထားတွေကတော့ကျွန်တော်ထင်တယ်စိုးရိမ်ပွဲအခြေအနေရောဖြစ်ပါတယ
်ဟုတ်ကဲ့ကောင်းသူကြီးကိုစီတူအောင်မြင့်ကရောဘယ်လိုများသုံးသပ်ပါသလဲ
။အဲကျွန်တော်ကတော့ကျွန်တော်ကတော့ဟိုဗါလဲဟိုအခြေကြီးကိုကြည့်ပြီးတော့သုံးသပ်မယ်ဆိုရင်ဒီနေ့ချိန်ထိ2015ကနေစလိုက်တဲ့ကျွန်တော်တို့ဒီမိုကရေစီပြည်ပြောင်းပြောင်းလဲရေးပေါ့။အဒီဥစားကမှန်မှန်ကြီးတွားနေရဆိုတော့အဲ့ဒါကတော့ကောင်းတဲ့ကိစ္စပဲ။ဒါဒီထက်ကောင်းတာတော့ဘာမှမရှိသေးဘူး။ဟိုလက်တော်အချိန်မှာဟိုနောက်ပြန်ဖဲ့ဖို့လို့ပါလို့ညာလို့ဒီဒီလောက်ထိကျွန်တော်တို့မမြင်ရသေးဘူး။အဲကျန်တဲ့ကိစ္စဒီမှာကတော့ဟုတ်ပါလေ။ငင်းရည်ဆိုရင်လည်းရှင်းတုံးအောင်ဆုံးဖြစ်နေတယ်။ဒီခိုင်ပြဿနာမှာဆိုရင်တော့နှစ်ပိုင်းရှိတာပေါ့။တစ်ပိုင်းကတော့ခုလိုဆိုတိုက်ပွဲတွေဖြစ်နေတဲ့အီတပ်ဖွဲ့တွေဖြစ်နေတဲ့တိုက်ပွဲတွေမှာဆိုအရှင်ကပူပြီးတော့မြင့်တက်လာတယ်။ခုနကပေါ့ဒီရင်းပြောတဲ့ဒီမှာလည်းပါပါတယ်။အဲ့မှာဟိုဒုက္ခတွေတိုးလာတယ်။နှစ်ဖက်ပြည်ကျေမှုတွေလည်းဖြစ်လာတယ်။အခုဆိုရင်ဒီအင်တာနက်တွေပိတ်ပင်မှုတွေလည်းလုပ်နေတယ်။ဆိုတော့ဒါတိုက်ပွဲတွေကမြင့်လာတယ်။ဒါပေမဲ့တစ်ဖက်မှာကြားတဲ့အခါကျတော့ဟိုနှစ်ဦးစားပေါ့နော်200069ရေကဖြစ်ခဲ့တဲ့ဒီတစ်ဖက်နိုင်ငံကိုရောက်သွားတဲ့ကျွန်တော်တိုင်းပြည်ထဲကနေအဲ့ဒီမွတ်စလင်ဒုက္ခတွေပြန်လာရေးကိစ္စမှာတစ်ဖက်ကတောင်ဆန်းစုကြည်သွားပြီးတော့မှဒီအာဆီယံညီလာခံမှာကြိုးစားခဲ့တဲ့အခါကျတော့အာဆီယံအဖွဲ့ကြီးရဲ့ထောက်ခံမှုတွေရပြီးတော့မှဒီဥစ္စာတွေပြည်လည်ရေးမှာလမ်းကြတွေလည်းတချို့တွေ့လာတာတွေလည်းကျွန်တော်တို့ဟိုတွေ့ရတာပေါ့နော်အကျန်တဲ့ဟိုကိစ္စတွေကတော့ရှိပါတယ်စီးပွားရေးဆိုင်ရာမှာလေအခုတော့ခီးရလုပ်လာဆိုရင်တိုးတက်လာတာတွေတွေ့ရတာတွေရှိတယ်အမှန်တကယ်ကိုယ်ကြီးဆိုရင်လေကိုယ်ကြီးပြချရီကိုကျိုးပန်းလာတဲ့ကိစ္စတွေရှိပါတယ်အဲ့လိုတွေ့ပါတယ
်ဟုတ်ကဲ့
တွေ့တော့အဲတွေ့တဲ့ခါကျတော့လောကဖြစ်ခဲ့တာဒီမှာဆိုရင်အကောင်းတာဒီရောကိုယ်ကတော့လို့စိုးရိမ်စရာတွေရောရှိတယ်လို့တော့ကျွန်တော်ဟိုထင်ပါတ
ယ်ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ရှေ့လာလာလေးနေတော့မကြခင်မသုံးသက်ကြတာပေါ့လေဆိုတော့ပြီးခဲ့တဲ့ဟာ2000ကောင်သူကြီး2018အကုန်2019စဝင်တဲ့အချိန်ကနေပြီးတော့အဲ့ဒီအချိန်တုန်းကရှိခဲ့တဲ့တိုင်းပြည်အခြေအနေနဲ့အခုကျွန်တော်တို့ဒီကနေ့ရှိနေတဲ့တိုင်းပြည်အခြေအနေနဲ့ပြောမယ်ဆိုရင်ကောင်သူငယ်အနေနဲ့ပိုပြီးအားရစရာလို့မြင်သလားသို့မဟုတ်ဆုတ်ယုတ်သွားသလားသို့မဟုတ်ဒီတိုင်းပဲလ
ားကျွန်တော်အမှန်တိုင်းပြောရရင်တော့တိုင်ပတ်နေရတယ်လို့ထင်တာပဲဆိုတော့ရှိတူလည်းမတူဘူးနောက်လည်းမဆုတ်ဘူးလို့တော့ထင်ပါတယ
်ဟုတ်ကဲ့
အချိန်ကြီးရတော့လို့ရှိမတူတာနောက်မဆုတ်တာလို့ပဲထင်ပါတယ
်ကိုစီတူကရော
ဟောတော့ဟုတ်ဘယ်အပိုင်းကိုကြည့်ပြလဲဆိုတော့ပုံမူကြီးလာ
ကျွန်တော်တို့ဒဇုံလုံးအနေနဲ့ပြောကြရင်ပေါ့
ကျွန်တော်အများအားကြည့်တာတော့အရေးကြီးဆုံးကတော့ဒီဒီမိုကရေစီ transition ကအရေးကြီးဆုံးမဟုတ်တိုင်းပြည်မှာကျန်တဲ့ပြဿနာတွေကိုကြည့်ရလိုက်တာပေါ့အဲ့ဒီမှာဆိုရင် ဒါဒါဒီလေအစိုးရနဲ့ဒီလူကြီးရေပောက်တင်မြှောက်လိုက်တဲ့အစိုးရနဲ့တက်မလို့ဆက်ဆံရေးပေါ့အဲ့ဒါကိုတော့ကျွန်တော် focus လုပ်လုပ်တာပါဟု
တ်ကဲ့
လုပ်တဲ့အခါကျတော့နှစ်ဆက်ကနေစားလိုက်အခုချိန်မှာဆိုရင်ဆက်ဆံရေးကရင်းနှီးဆုံးသွားလို့ဖြစ်တယ်ဒါတော့သိကောင်းတယ်လို့ကျွန်တော်မမြင်ပါဘူ
းဟုတ်ကဲ့ဗျာကျွန်တော်တို့စီကိုဒီဆွေနွေးပွဲအတွဲပထမဦးဆုံးဒီသဘောထားအမြင်ပေးထားတဲ့အသံ final သဘောထားအမြင်ပေးထားသူတူရှိပါတယ်အဲ့ဒါကတော့မူပင်မျိုးနယ်ကဥစံတင်ပါဥစံတင်ပြောထားလေးနဲ့နားဆင်ကြည့်အောင်ပါ second 20ရှိပါတယ
်လက်ရှိအခြေအနေကပြောရင်တော့ဟိုကောင်းမှုနဲ့ဆိုးဖို့က level ကြီးဖြစ်နေတယ်ခင်ဗျအဲ့တော့ဒါမဲ့ကောင်းမှုအတွက်ကိုကတော့အခုမိသားစုတွေညီညွတ်ဖို့အရေးကြီးတယ်ကျွန်တော်မြန်မာနိုင်ငံကမိသားစုတွေအားလုံးလူမျိုးမျိုးသားရေးမဟုတ်ဘူးလူမျိုးဆိုတဲ့စကားလေးနဲ့ပဲ
အဲ့ဒါကတော့မူဝေမျိုးနယ်ကဦးစံတင်မှာသူက level ပဲရှိတယ်ဆိုတော့ခုနကကိုအောင်သူငိမ့်မြင်တဲ့အမြင်နဲ့ရှေးမတိုးနောက်မဆုတ်ဖြစ်နေတယ်ဆိုတော့အမြင်နဲ့တူတယ်လို့ပြောလို့ရပါတယ်။ तू ကကျွန်တော်နဲ့စကားပြောတဲ့အချိန်မှာ तू ကအဓိကလက်ရှိမကြသေးခင်ကဖြစ်နေတဲ့လက်ရှိအထိလည်းမပြီးသေးတဲ့ဒီအမျိုးသားရေးအင်အားစုဆိုတဲ့လှုပ်ရှားမှုပေါ့လေ။ तू အဲ့ဒါနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိုးရိမ်နေကြည့် तू ပြောပါတယ်။ तू အဲ့ဒါလေးနဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့တော်တော်လေးစိုးရိမ်မှုရပါတယ်။ဆိုတော့အမျိုးသားရေးမဟုတ်ဖ ೇನೆ လူမျိုးဆိုတာပဲကြည်ကြရအောင်ဆိုတဲ့ဟာကိုသူကျွန်တော်ကိုထပ်ခါထပ်ခါပြောပါတယ်ဒီ data file နဲ့မှသာမပါတာပါဆိုတော့ကောင်းသူကြီးအဲ့ဒီအမျိုးသားရေးအင်အားစုအခြေအနေပေါ့လေလှူရှားမှုလို့တော့ကျွန်တော်နာမည်မတက်ချင်ပါဘူးအဲ့ဒီအခြေအနေကရောတိုင်းပြည်မှာကျွန်တော်တို့2018အဝင်2019အဝင်တုန်းကဒီဥစ္စာကဒီကနေ့အခြေအနေလောက်မကြီးသေးဘူးလို့ကျွန်တော်တင်တယ်ဆိုတော့အဲ့ဒါဘယ်လောက်ထိစိုးရိမ်စရာကောင်းလဲကောင်းသူကြီး
ကျွန်တော်ချင်တာတော့ဒီလိုပြဟိုဒီဘက်ကကျွန်တော်တို့အခုမဘာသာလူအုပ်စုမျိုးတွေရှိတာပေါ့နော်အဲ့တော့ဒီအုပ်စုမျိုးတွေကလည်းသူတို့ရဲ့ identity ပေါ့သူတို့ရဲ့ဟိုယက်တီရဲ့သူတို့ရဲ့ဟိုကြိုင်အင်လက္ခဏာပေါ့နော်ဆိုတော့ဒါကိုချင်းချောက်ခံရပြီဆိုတော့အနေအထားမျိုးဟိုစိုးရိမ်လာတဲ့သဘောမျိုးပြတဲ့အနေအထားလို့ကျွန်တော်ထင်တယ်တစ်ဖက်မှာလည်းရခိုင်ပြည်နယ်မှာကြတော့လည်းကျွန်တော်ထင်တာကတော့ဒီကျွန်တော်တို့ဇပွဲဝိုင်းနိုင်ငံရင်းနဲ့ရှင်းတာထဲကိုလက်နက်ကင်ပြီးတော့ရှင်းတာကအဖြစ်တစ်ခုဖြစ်ဟိုပုံမြင်လာတဲ့သဘောမျိုးပေါ့နော်ဆိုတော့ဒါတွေကတော့ဟိုကောင်းတဲ့အခြေအနေတော့မဟုတ်ပါဘူးတော့အဲ့လိုမျိုးဖြစ်လာကြလားလို့ကျွန်တော်စိုးရိမ်ပါတယ
်။ဟုတ်ကဲ့။ခုစီ तू ကရောဒီပုံမှာဘယ်လောက်ထိစိုးရိမ်နေရှိလဲ
။ကျွန်တော်ကတော့မစိုးရိမ်ပါဘူး။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီ2016အရှိတိုင်းပေါ့နော်။ကမရဦးသိန်းစီအစိုးရလက်ထက်တုံးကဆိုရင်တော့တအားလို့ပြည့်တဲ့အတိုင်းပဲကျွန်တော်တို့ခုစင်ပီကပြန်ပြီးတော့အားမပြန်ကြည့်လိုက်တယ်ဆိုရင်အများကြီးတွေ့ရလိမ့်မယ်။အဲဒီလိုအဖွဲ့ကြီးတွေရဲ့အဲဒီဟိုဘယ်နှလုံးကလို့ပေါ့နော်အမုန်းတရားဖြန့်ပြီးမှုတွေပါ။အဲဒီအနေနဲ့စပြီးတော့မှပေါ်ပေါက်လာတဲ့ဒီပါကြီးလူမျိုးဆံတဲ့ဒီအကြံဖက်ပြည်သက်တွေအများကြီးဖြစ်ခဲ့တယ်။ဒါပေမဲ့2016 MLD ဆိုအပ်လာပြီးနောက်ပိုင်းမှာတော့အဲဒီလိုဟာတွေကမဖြစ်ဘူးဆိုတော့ကိုလဲသွားတယ်။အများကြီးထိမိနိုင်တယ်။အများကြီးဟိုဘယ်လိုစောင့်ကြည့်နိုင်လဲ၊ထိချုပ်နိုင်တယ်ပေါ့။ဆိုတော့အဲဒီတော့လည်းနှိုင်းချလိုက်ရင်တော့ဟိုကျွန်တော်တို့စိတ်ဆိုးယူရမရှိပါဘူး
။ဟုတ်ကဲ့ကဲ
့။ဒါတော့ကျွန်တော်တို့ကတော့သူတို့လှုပ်ရှားမှုတွေရှိနေတယ်၊လှုပ်ချင်တာတွေကရှိတော့ရှိနိုင်တယ်။ဒါပေမဲ့တစ်ဖက်မှာအစိုးရအဖွဲ့ကြီးရဲ့ဒီလိုမျိုးကြိုက်ရဘူးကောင်းမှုမှုကြောင့်မလို့ဘယ်လောက်ကြီးချေးရမှရှိလို့ပြောတာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကို Facebook ကနေပို့ပြီးတော့ဆွေးနွေးထားတဲ့ match တချို့ရှိပါတယ်ကျွန်တော်နည်းနည်းဖတ်ပြပါမယ်တခုကမေမေဆိုတဲ့အကောင့်ပိုင်ရှင်ကမြန်မာနိုင်ငံကြီးမှာအဓိကပြဿနာကပြည်သူကရွေးချယ်ထားတဲ့ပြည်သူအစိုးရအောက်မှာတက်မတော်ရှိနေတာပဲပြည်သူသားအမိပြည်သူသားအဖားဆိုတဲ့တက်မတော်ရှိရင်အ мян တိုးတက်မယ်လို့ယုံကြည်တယ်နောက်တစ်ယောက်က Patrick Thidiya ဆိုတဲ့အကောင့်ပိုင်ရှင်သူလည်းနည်းနည်းဆင်းတူပါတယ်မြန်မာနိုင်ငံမှာအစိုးရနှစ်ဖွဲ့ဖြစ်နေလို့ NLD ကိုအကြက်တက်ဖြစ်စေပါတယ်တေချာတာတခုကတော့လက်ရှိအစိုးရကိုဆက်ပြီးထောက်ခံအောင်မှာပါစီအိုစုကတော့စစ်တမ်းလျားပြန်ပို့နိုင်အောင် NLD ကိုပဲဝင်ရမယ်ကျေစုပါ VOA နောက်မောင်ပူဆိုတဲ့အကောင့်ပိုင်ရှင်ကလည်းအလားတူပါတေချာတာတခုကတော့ NLD တွေထူးမခြားနာပါပဲဒါကလည်း NLD ကိုလုံးလုံးအပြစ်ပုံချလို့မရပါဘူးဘာလို့လဲဆိုတော့နိုင်ငံတကာနိုင်ငံမှာအစိုးရနှစ်ခုဖြစ်နေတယ်လေတဲ့နေစောဆိုတဲ့အကောင့်ပိုင်ရှင်ကတော့အားပေးတယ် NLD လက်ထက်လှုပ်ထားတာအများကြီးပဲဘာမှပြည်သူကိုလိန်ထားဖုံးထားတာမရှိဘူးရေစံကိုလှော့နေတာနည်းနည်းခက်ခဲမယ်အောင်မြင်ပါပါဆက်လက်စူးစမ်း NLD လို့အားပေးထားပါတယ်ဒါက Facebook မှာပေးထားတဲ့မှတ်ချက်တွေပါအခုကျွန်တော်တို့တိုင်းဆွေးနွေးမဲ့သောတာရှင်နှစ်ယောက်ရှိပါတယ်တယောက်ကိုအရင်ဖိတ်ခေါ်ပါမယ်သူကတော့ငပလီကကိုထင်ကျော်ပါကိုထင်ကျော်သဘောထားမြင်ဆွေးနွေးလို့ရပါတယ်လူရင်းတွေ့ရှင်လေးဆွေးနွေးပါခင်ဗျဟု
တ်ကဲ့ဟိုကျွန်တော်တို့ဒီဘက်မှာတော့ဗောနော်ဒီဗောကျမ်းမာရေးနဲ့ပတ်သက်တာလေးတခုတော့ထောက်ပြချင်လို့ပါဟိုကကျမ်းမာရေးမှာဆိုရင်ဒီဗောစိတ်ယုံတက်တယ်ဆိုရင်ဂရုကို၅လုံးတို့တယ်ဆိုရင်အခု၃လုံးလောက်ပဲ၂လုံးလောက်ပဲဟိုသူတို့ကချိန်ပြည့်ကျန်တဲ့၃လုံးလောက်ဗောနော်ဟိုလိုအပ်ချက်ကလေးနဲ့ဝယ်ခိုင်းတယ်ကျွန်တော်တို့အလားတရာပေါ့နော်အခုသူကလက်ထက်မှာကျမကြီးဝန်ကြီးဌာနကနေပြီးတော့ဘတ်ဂျက်လုံလောက်မှုမရှိဘူးလားလို့ကျွန်တော်တို့မေးကြည့်ချင်ပါတယ
်။ဟုတ်ကဲ့ကိုတင်ကျော်ကျေးဇူးပါဒီဥစ္စာကအစိုးရကဘတ်ဂျက်လုံလောက်မှုမရှိလို့လားဆိုတော့ဟိုကျွန်တော်တို့ကောင်းစင်တည်းနဲ့လေးတော့မကြိုက်တာရှိပါတယ်ဒါကလည်းပဲအစိုးရကဖြေပေးရမှာဖြစ်တဲ့အတွက်ကျွန်တော်ပင်တိုင်ဆွေးနွေးသူနှစ်ယောက်ကတော့ဒါနဲ့ပတ်သက်လို့ဆွေးနွေးနိုင်မှာမဟုတ်ပါဘူး သူတို့စိုးရွားက budget မရှိလို့မလုပ်ပေးနိုင်တာလားဘာကြောင့်လဲဆိုတဲ့အခြေအနေကိုတော့ဒီ panel နှစ်ယောက်အနေနဲ့ဟိုပြင်နယ်ဆွေးနွေးသူနှူးအနေနဲ့အပြေပေးနိုင်လိမ့်မလို့ကျွန်တော်မထင်ပါဘူးဆိုတော့ကျွန်တော်တို့ panel ဘက်ကိုတစ်ချက်ပြန်လှည့်ရအောင်ပါဆိုတော့ကောင်းသူချင်းကြီးကျွန်တော်ကအခုကျွန်တော်တို့အစီအစဉ်တစ်ခုကျိုးပါပြီဆိုတော့ဒီအဆက်မှာကျွန်တော်ကဘာလုပ်ချင်တယ်လဲဆိုတော့ဘာမေးချင်တယ်လဲဆိုတော့ကောင်းသူချင်းနဲ့ကိုစီသူနဲ့နှစ်ယောက်စလုံးကိုဟလာဒီနှစ်ဆကနေပြီးတော့အခုအချိန်အထိကိုကျွန်တော်တို့ကြည့်ပြီးတော့အစိုးရရဲ့စွမ်းဆောင်နိုင်စွမ်းပေါ့နော်စွမ်းရည်ပေါ့ performance လို့ပြောကြပါစို့အစိုးရရဲ့စွမ်းဆောင်နိုင်ရည်ကိုအမှတ်ပေးကြမယ်ဟေ့ဆိုရင်ဒါပထမ6လောက်ကိုပဲကျွန်တော်ပြောတာပါတုံညကနေ30အထိအမှတ်ပေးမယ်ဆိုကိုအောင်သူကဘယ်နှမှတ်များပေးခြင်းလဲ
အဲ့လိုမျိုးနေတဲ့ခါကျတော့မေးဖို့တော့ခက်ပါလေဗျခက်ပါလေဆိုတော့ဒီစွမ်းဆောင်နိုင်ရည်ဆိုတဲ့နေရာမှာကျွန်တော်တို့ဘယ်လိုအဓိပ္ပာယ်ဖွင့်ကလေးလို့ဟောလို့စသဖြင့်ရှိပါတယ်ရှိတဲ့ခါကျတော့အဲ့တော့တချို့ကိစ္စမျိုးတွေကအစိုးရဘက်ကနေလုပ်နေတဲ့ကိစ္စတွေရှိတယ်ဥပမာအဖြစ်ကျွန်တော်တို့ထွေးဥထာဏပြည်ပြင်ကြောင်းလဲမှုမျိုးပေါ့ဆိုတော့ဒါမျိုးတွေကချက်ချင်းရက်လက်ပြည်နိုင်ကြအကြောင်းမရှိဘူးဒါပေမဲ့တစုံတရာတော့လုပ်နေတယ်နောက်တစ်ခါကျတော့အလားတူပဲယင်းနှိမ့်နှံ့မှုတွေပိုလာဖို့ဆောင်ရွက်တာမျိုးပေါ့ဆိုတော့အဲ့တော့ချက်ချင်းကြီးယင်းနှိမ့်နှံ့မှုကတက်လာဖို့တော့မရှိဘူးပေါ့နော်ဆိုတော့အဲ့တော့ခုနပြောသလိုပြစ်ကနေ30ခန့်ပဲနှမှတ်ပေးမလဲဆိုတဲ့အခါမျိုးမှာကျတော့ဟိုပြောရခက်တယ်လို့တော့ကျွန်တော်ထင်တယ်ဟိုဒါပေမဲ့ကျွန်တော်ကတော့တခြားဟိုလေ့လာမိတော့နိုင်ငံရေးကပြောစရာကိစ္စလေးတော့ရှိပါတယ်
ဟုတ်ကဲ့အဲ့ဒါလေးနည်းနည်းဆက်ပြောပါကွာသူ
ဟုတ်ကဲ့အဓိကကတော့ကျွန်တော်ထူးခြားချက်လို့မြင်တာကဒီပြီးခဲ့တဲ့ဒီ NRI အစိုးရတက်လာတဲ့ကာလထဲမှာဒီအကျဉ်းသားတွေလွတ်ငင်းချလာဝင်ပြီးတဲ့ဒီစားကတော်တော်လေးကိုဘာခေါ်မလဲမဖြစ်ခဲ့သလောက်ပဲပေါ့နော်တွန့်လူတယ်လို့ပြောလို့ရတာပေါ့ဆိုတော့ဒါပေမဲ့ဒီခုနှစ်ပြည်မှာတော့ဒီသမရဦးဝင်းမြင့်ကဒီအကျဉ်းသား16,000ရောဒါလွတ်ငင်းချလာဝင်ပြီးတယ်ဆိုတော့ဒါထူးထူးခြားခြားပေါ့နော်အဲ့ဒီထဲမှာခုနကရိုက်တာသတင်းစာကနေပြီးတော့ဒီကျွန်တော်တို့ဟိုဖမ်းထားတဲ့ကိုဝလုံးလို့ကိုချိုးစုမှုလို့လည်းပါသွားတယ်ဒါကတော့ကျွန်တော်ထင်တယ်ထူးခြားမှုလို့ထင်ပါတယ
်ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်ဒီနှစ်အတွင်းမှာထူးခြားတဲ့ဖြစ်စဉ်တွေကျွန်တော်တစ်ချက်ပြန်ကြည့်ရောဒီဝန်ကြီးကြီးနောက်တစ်ခါလွှတ်တော်အမတ်ဒီဖြုတ်တာတွေထုတ်တာတွေလည်းတော်တော်များများတွေ့ရဗျအဲ့တော့တနင်္လာနေ့တိုင်းဝန်ကြီးချုပ်ဖြုတ်ခါတယ်ကချင်ပြည်နယ်မှာဝန်ကြီးသုံးဦးဟိုနှုတ်ထွက်ဖို့ပေါ့နော်ဒီလိုဖိအားပေးတယ်လို့ယူဆပါတယ်နောက်ကရင်ပြည်နယ်မှာဝန်ကြီးနှစ်ဦးထွက်တယ်ကျင်းပြီးမှလွတ်တော်ဘီယိုဂရာထွက်တယ်ဆိုတော့အဲ့ဒါတွေကကျတော့တစ်ခါမှဘာတွေဖြစ်နေတာလဲပေါ့နော်ကျွန်တော်ပွင့်လင်းမြင်တာမှုလည်းမရှိတော့ပြရလည်းခက်တယ်ဆိုတော့ဒါပေမဲ့တစ်ခုခုဖြစ်နေတယ်လို့တော့ကျွန်တော်ကျင်ပါတယ
်တစ်ခုခုဆိုတော့ကအစိုးရအဖွဲ့ထဲမှာပေါ့နော
်အဲတစ်ခုကဒီလိုပေါ့နော်စွမ်းဆောင်ရည်မရှိတဲ့သူတွေကိုလဲလိုက်တာလားဒါအောင်ဖို့လို့ရှိရင်လည်းနိုင်ငံရေးအကြောင်းအကျောင်းများချုပ်တာလားပေါ့နော်ဒါတွေကတော့ကျွန်တော်ပြရခက်ပါတယ
်ဟုတ်ကဲ့ခင်ဗျကိုစီသူကရောကျွန်တော်ခုနမေးခွန်းကိုကိုစီသူဖြေလို့ရမလားတုံညာကနေ30ဒီအမှတ်ပေးလို့ရသလား
ကျွန်တော်ဆိုတော့ကျွန်တော်ဆိုတော့ဟိုကလာတော့လို့ပေါ့အဲ6ကနေဒီ30ကြားရဲဆိုရင်ဒါဘာလို့ဆိုတော့ဆောက်ဆောင်မှုအောင်အောင်မြင်မှုရှိတယ်အဲ့ဒီမှာမှဘယ်လောက်ပြေးမလဲပေါ့နော်အဲ့လိုမျိုးကျွန်တော်စဉ်းစားတဲ့ခါကျတော့အဲ့ကျွန်တော်ရချင်းအဲ committee ship တူအဲ့လိုမျိုးကျွန်တော်ပြေးမိမှာပဲ
ဟုတ်ကဲ့
ဒါဖြစ်လို့လဲဆိုတော့ဟိုအကျိုးအကြောင်းတွေရှိတယ်ဒီစကားတွေကနေပြီးတော့မှအဲ့သူလိုက်တဲ့ဒီမှာကတော့ဟိုအောင်မြင်တဲ့ဟာလည်းအများကြီးရှိတယ်။အခုမှဆိုရင်ဒီ agriculture မှုတက်ချေကလာကိုအောင်ကြီးပြောတဲ့ကိစ္စမှာလည်းအဲ့ဒါတွေအများကြီးပါတယ်။အဲ့ဒါကဟိုကျွန်တော်တို့ဒီမှာဆိုဘယ်ဖြစ်ဘယ်ကာလနဲ့မှမတူအောင်အဲ့ဒါဒီအခုစပြီးတော့လုပ်လာနိုင်လေတကယ်ကိုအကောင့်တွေလည်းပေါ်တယ်။အပေါ်ပြီးတော့မှဟိုလုပ်တဲ့ဒီမှာဆိုရင်ခေါင်းစဉ်တွေကျွန်တော်တို့အမြင့်မြတ်တက်လို့ရတယ်။ဟိုနှစ်ပေါင်းများစွာဆွဲကပ်နေတဲ့ဒါတကယ်ကိုဟိုးစွာပေါ်တော့အချိန်နဲ့မတူတဲ့လုပ်တဲ့ကိစ္စမျိုးတွေနောက်ပြီးတော့မှယာဉ်ကြီးတွေပါဝင်တက်ပြမှုတွေအဲပြီးတော့မှနောက်ဟိုအောက်ဆောင်ကတော့စနေကြမ်းနဲ့အခွဲလို့ပြီးတော့မှစားတောက်တဲ့ပြည်ကြပဲအကုန်လုံးအဲ့လိုမျိုးတွေလည်းအများကြီးသူတို့လုပ်နိုင်တယ်။နောက်အခုဆိုကြီးတွားလုပ်ရန်ဆိုရင်လည်းပြည်သားတွေဖြည့်လျှော့ပြီးတာတွေဆိုရင်လုပ်တဲ့အခါကျတော့ဟိုကြီးတွားတွေတကယ်ကိုတိုးပြက်လာတာကြီးအဲ့ဒါတွေလည်းတွေ့ရတယ်။ပမာဏကတော့နည်းတာပေါ့။ဘာလို့ငွေတွေကနည်းနေတာဟုတ်တာ
လဲ။အ
ဲ့ဒါတွေလည်းတွေ့ရတယ်။အဲကြောင့်လည်းသူတို့မလုပ်နိုင်တဲ့ဟာတွေကတော့ရှိတာပေါ့။ဥပမာခေါင်းကဟိုခေါင်းကဟိုပြပလူတွေဝေဖန်လာတဲ့ဟာရှိတယ်။တိုက်ပြီးမှအစိုးရနဲ့ဖြစ်နေတဲ့ဆိုတဲ့ဥစ္စာကဒီ6လထဲမှာပုံလို့ပြပြင်လာတယ်အဲ့တော့သမလို့ရပြောစကားတွေကိုကြည်လိုက်ရင်အဲပြီးခဲ့တဲ့အဲ့ဒီအဲကျွန်တော်တို့ဥစ္စာပေါ့နော်အဲ့ဒီဟိုဘာလဲရခိုင်ပြည်နယ်ကအဲအင်းဒီရွာဒီကမှုနဲ့ပတ်သက်ပြီးတော့မှအဲပြည်ခံတွေတက်မလို့လားပြည်ခံတွေပြန်လွှတ်ပြေးလိုက်တဲ့ဒီစားမှာတရင်းရရှင်းမွေးမှာပြောတဲ့စကားတွေမှာဘာတွေတော့ပါကလေးဆိုတဲ့ခါကျတော့တက်မလို့တာကိုရှိပြီကပြောတာအဲဒီမျိုးဖြစ်တယ်ဆိုတဲ့ဒီစားကဒါတက်မလို့ကာဖေးဦးကြီးရဲ့လက်ကညွှန်လေအဲဒီကိုအစိုးရအဖွဲ့ကိုအစီအစဉ်ဖို့နိုင်ငံတော်သမ္မတကိုအစီအစဉ်ဖို့လည်းမရှိဘူး။ဆရာခွင့်ပြုပါလေမပြထမ်းထားဘူး။ဒါကြောင့်မလို့မပြောဘူးပါလေ။ဒ
ီ
သဘောမျိုးလေးကြီးကိုကျွန်တော်တို့သိရတယ်။
ဟုတ်ကဲ့။
ဒီမှာတော့အခုဆိုရင်လည်း ီလိုရက်ပိုင်းဆိုမဘာကကိုပြောင်းလာတဲ့အဖွဲ့ရဲ့ဒီကံလက်ရဲ့ဖုတ်လက်တွေလုပ်ပြီးအစိုးရကိုဆန့်ကျင်ကြလို့ဆုံးပြတာလည်းရောလို့ပြောအဲ့ဒီအဖွဲ့ကြီးကိုတမတော်ကသွားပြီးတော့မှ
တမ
တော်လို့ပြောလို့ရပါတယ်ဆရာရုံတိုင်း
တမတော်က
သွားပြီးတော့မှဒီပိန်းသုံးရသွားပြီးရဲ့အပြင်မှာနောက်ပိုင်းမှာဒီကိစ္စကိုပြန်ပြီးတဲ့အခါကျတော့တမတော်ဒီကရှင်းလင်းပွဲတွေလုပ်တဲ့အဲ့ဒီမှာတရေပြန်ကြရေးတာကိုရှိတဲ့ဒီကဒါလုပ်ပြလုပ်ကြလို
့လုပ
်တယ်ဆိုတဲ့သဘောမျိုးဒီလောက်ရှိတော့ပြောတဲ့အခါကျတော့တိုင်းပြည်မှာအဲ့လိုရှင်းလင်းပွဲကြီးကပုံပြီးတော့ပြင်လာတဲ့အခါကျတော့အရင်ကတမတော်အမြဲပြောတယ်ဥပမာစစ်တေဖားနေမှာတက်ခိုက်ရေးပြီးပါလေလုပ်တယ်ဘာလို့လုပ်လဲဆိုတော့ဒါအစိုးရကိုကာကွယ်ပေးတာဆိုပြီးတော့မှဒါအမြဲတမ်းပြောတာရှိတယ်အဲ့တော့အဲ့ဒီဥစ္စာတွေနဲ့ပြေပြေသွားပြီလားဆိုတာအခုချိန်မှာစဉ်းစားကြည့်ရတော်တော်ဖြစ်လာတယ
်
အခုကအစိုးရကိုဆန့်ကျင်ရလို့ပြောတဲ့
ဟုတ်ကဲ့ပါခင်ဗျကျွန်တော် Facebook ကနောက်ထပ် message တစ်ခုဖတ်ပြပါမယ်မောင်းဆိုတဲ့ account ပိုင်ရှင်အင်ဒိုလီဆိုရရဲ့ပြည်ခိုင်ဖြူပါတီရဲ့တက်မတော်ရဲ့သားဟန်ချက်ညင်ကြီးထိန်ချောင်းပူပေါင်းပြီးခိစားတိုင်းအတူလက်တွဲဖြစ်ရှင်းမယ်ဆိုနိုင်ငံကအများကြီးတိုးတက်လာမှာပါဗျာအခုတော့တယောက်အားနေချက်တယောက်ဝိုင်းထောင်နေကြတော့တိုင်းပြည်ကရှေ့တော့ရောက်ပါရဲ့နှေးနေတာပေါ့တဲ့ကဲခုဆက်ပြီးတော့ကျွန်တော်တို့ဒိုင်ဆူနေမဲ့သောရရှင်တယောက်ကိုဖိတ်ခေါ်ပါမယ်သူကတော့ပေါ့မြို့နယ်ကြောက်ကာရွာသားကိုစင်မင်းအောင်ပါကိုစင်မင်းအောင်ဆွေးနွေးခြင်းနဲ့ခြေနေအကြောင်းအရာလိုရင်းတွေ့ရှင်ဆွေးနွေးလို့ရပါပြီခင်ဗျာ
Hello
ဟုတ်ကဲ့ပြောပါကိုစင်မင်းအောင
်ဟုတ်ကဲ့ကျွန်တော်နာမည်6လအတွင်းဆွေးနွေးခြင်းနဲ့နာမည်6လအတွင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဟိုကစက်မတော်နဲ့ပေါ့နော်အစိုးရနဲ့ဒီတိုင်းပြည်မဲ့အနေအထားလေးနဲ့ကြီးမလားလို့ကြာဘာလို့လုံးဆိုတော့အမျိုးသားရေးဝါးရီတွေနဲ့ပေါ့အခုအဲ
ဟုတ်ကဲ့
ဒီဝါဒီတွေနဲ့ရှုတိုက်တာမျိုးတက်တော့ကြုံတွေ့နေရတာလေမြင်နေရတာဆိုတော့အဲ့လိုဖြစ်နေမှလားလို့ခင်ဗျဟု
တ်ကဲ့ကိုစင်မင်းအောင်ကျေးဇူးများကြီးတင်ပါတယ်ဆိုတော့ကိုအောင်သူငင်းကြီးခုနကိုစီသူအောင်မြင့်ကတော့နောက်ကျောင်းပြန်လဲမဲ့အချိန်မျိုးမြင်ဘူးလို့ကိုစီသူအောင်မြင့်ကပြောသွားပါတယ်ကိုအောင်သူငင်းကရောနောက်ကျောင်းပြန်လဲနိုင်မဲ့အချိန်မျိုးများအခုလက်ရှိအချိန်မှာမြင်သလား
ဆိုတော့အခုအချိန်မှာတော့ကျွန်တော်ကျင်တယ်ခုနလိုစစ်အာဏာပြန်သိမ်းတာမျိုးဒီလိုတီးတာကနောက်ကျောင်းပြန်သွားတာမျိုးတော့ဟိုဘာခေါ်မလဲမဖြစ်နိုင်ဘူးလို့တော့ကျွန်တော်ထင်ပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဘယ်လိုဖြစ်လဲဆိုတဲ့ခါကျတော့ရှေ့မတိုးဘူးပေါ့ဗျာရှေ့မတိုးဘဲနဲ့ဒီလိုဟိုကျွန်တော်တို့ဤသာတဲ့အောင်မြင်မှုတွေမပေါ်ဘူးပေါ့ဒီလိုရှေ့မပေါ်ဘူးပေါ့ဆိုတော့ဒါမျိုးတွေအနေဓာတ်တွေရှိနိုင်မယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့လာမယ့်6လအတွင်းမှာဒီတိုင်းပြည်အတွက်စိုးရင်စရာအကောင်စိုးရင်စီပွဲစိုးရင်ဘူးအကောင်ဆုံးဖြစ်လာနိုင်တဲ့အခြေအနေဆိုရင်ဟောကောင်သူကြီးပါအောင်မြင်လဲ
ကျွန်တော်ကတော့ဒီဖြစ်နေတဲ့ဟိုစီရေးပฏิပက္ခတွေပေါ့ဗျာဒါတွေကအမြဲဆုံးရနိုင်ရင်တော့ကျွန်တော်ထင်တယ်ကောင်းမယ်လို့ထင်ပါတယ်။နောက်တစ်ခါနောက်တစ်ချက်ကတော့ဟိုပြည်ပြည်သားသားကြီးဟုတ်ပေမဲ့ကျွန်တော်တို့စိုးရိမ်စရာချက်ကတော့ဒီအစိုးရကကြံတဲ့ကိစ္စကိုအာရုံမစိုက်နိုင်တော့ဘူး။ဒါပေမဲ့ကျွန်တော်တို့လာမယ့်ရွေးကောက်ပွဲအတွက်ကိုပဲအာရုံထားပြီးတော့ဟိုလုပ်နေတဲ့ကိစ္စမျိုးပေါ့နော်။ဆိုတော့အဲ့လိုမျိုးဆိုရင်ကျွန်တော်ကြံတဲ့ကိစ္စတွေအကုန်လစ်ရှင်းတာမျိုးတွေပါတယ်တော်တော်ဖြစ်လာနိုင်တယ်လို့ထင်ပါတယ
်။ဟုတ်ကဲ့ကိုစီသူကရောကျွန်တော်တို့လာမယ့်6လမှာစိုးရိမ်မှုအကောင်းဆုံးကိစ္စလို့ဆိုရင်ဘယ်ကိစ္စကိုများမြင်ပြီလဲ။
အခုတိတ်မကြခင်မှဆိုရင်စက္ကူကြီးမြောက်ကတော့ဒုတိယကျင်းစစ်တော်ရဲ့စက္ကူကြီးမြောက်အစည်းအဝေးတွေတော့ခေါ်တော့မယ်အဲ့ဒီမှာအဓိကဆွေးနွေးမှာကအခွင့်အရေးပြည်ရေးကိစ္စဖြစ်နေတယ်အဲဆွေးနွေးတဲ့ခါကျတော့အဲဆွေးနွေးခါကျတော့အဲ့ဒီဥစ္စာကအခုဒီအဲ့ဒီကိစ္စတွေမဆွေးနွေးခင်အဲ့ဒီကော်မတီတွေဖွဲ့ပြီးတော့လိလာရေးပါကလုံစင်ကလေးကအတက်မတော်နဲ့ဒီဖွဲ့တိုက်မှုတွေပါကဖြစ်ပြီးတော့မှဟိုပြည်ပခအဥစ္စာပေါ်တော့ဟိုပြည်နေတဲ့ဆိုင်ကျင်တွေပါလေကျုံရတဲ့ခါကျတော့ရှိလာမယ်6လမှာဆိုရင်ဒီကိစ္စကြီးကလည်းအရှိကိုတက်လာမယ
်
အတက်လာမယ်ပြီးတော့မှကျွန်တော်ကကိုအောင်လူရင်းပြောတယ်ကျွန်တော်တို့ဒီမှာကအဲ့ဒီတက်တဲ့ဖြစ်နေတဲ့ကိစ္စတွေရှိတယ်ပြီးတော့မှကျွန်တော်ကလိုပေါ့နော်ပပကအဖွဲ့ကြီးကလည်းဒါဒီနာမည်ကြောင်းလာပြီးမပကဖွင့်ပြီးတော့ကျွန်တော်တုံ့လုံးပါမယ်ဒီလိုဖွင့်ကြီးကလည်းကျွန်တော်ကလည်းအစိုးရကိုဆန့်ကျင်မှုပါများဆိုပြီးတော့မှဟိုလှုပ်ကြော်လှုပ်ရှားလာမယ်အခြေအနေတွေရှိတယ်ဆိုတော့အဲ့ဒီရတော့ဟိုစိုးရိမ်စရာလေးတွေတော့ရှိတယ်လို့ကျွန်တော်ထင်ပါတ
ယ်။ဟုတ်ကဲ့နောက်ဆုံးကျွန်တော် comment တခုကြံပါတယ် Facebook ကအကောင့်ပဲနဲ့အစိုးပဲနိုင်ရှင်မီမိုးနိုင်ဆိုတဲ့အကောင့်ပိုင်ရှင်ပါသူကမင်းကင်းမျိုးနဲ့တောင်လင်းဒေသမျိုးမခုံသားကကြော်မိုးနိုင်ကောင်မိုးမိုးပါတဲ့အကောင့်ပဲနဲ့အစိုးပဲနိုင်ရှင်မယ်ဆိုရင်မကောင်းတဲ့ဘက်ကများနေတယ်တဲ့နှစ်ပေါင်းများစွာကလေးကပလဲပရီကျိုးပြတ်သွားလို့တလုံးစီတစ်ခုစီလာမိုင်းညမှာလိုက်ရှာပြီးအစ်စ်ပြန်တီကုန်းနေရတယ်လို့ဖြစ်နေတော့ချက်ချင်းလို့အစ်စ်မဖြစ်နိုင်တာသဘောကျပါတယ်တဲ့မကောင်းတဲ့ဘက်ကပဲကြည်နေလို့မတိုးတက်နိုင်တယ်လို့ကောင်းတာတွေရွေးပြီးပြောနေဖို့လည်းမဟုတ်ပါဘူးတဲ့နောက်လာမယ့်အစိုးရတိုင်းကအခြေခံပါပါနဲ့တလုံးစီပျောက်ဆုံးနေတဲ့ပလဲပရီကိုခိုင်မာသောပူးချိုးနဲ့ပြန်လဲအသစ်တီကုန်းပြီးတံပိုးထိုက်ဖို့တိစောက်ကြပါစို့တဲ့ကျွန်တော်တို့အချိန်2မိနစ်နီးပါးလောက်ကြံပါတယ်ဆိုတော့ကောင်းသူရေလာမယ့်6လမှာအစိုးရအနေနဲ့ကောင်းသူငိမ့်သာအစိုးရကိုအကြံပေးရမယ်ဆိုရင်လာမယ့်6လမှာအစိုးရအနေနဲ့အလုတ်စီခြင်းစုံကိစ္စတခုရှိရယ်ဆိုရင်ဘာလို့ကောင်းသူငိမ့်ပြောမလဲ
ကျွန်တော်မြင်တာတော့ဒီရွေးကောက်ပွဲစနစ်ပြည်ပြင်ကြောင်းလေးရင်းနဲ့ဒီရွေးကောက်ပွဲမှာဟိုတမတမပူကြဖို့ပေါ့နော်ဒါမျိုးတွေကိစ္စတွေပူပြီးတော့အားထည့်နေတယ်ဆင်ပါ
ဟုတ်ကဲ့အဲ့ဒါအပြင်ကို
အထူးသဖြင့်တော့ဟိုကျွန်တော်မြင်လာတော့ဒီစီးပွားရေးကိစ္စကတဖြည်းဖြည်းနဲ့ကျွန်တော်တို့စိုးရိမ်စရာအနေထားတော့ဖြစ်လာတယ်ဆိုတော့ဟိုစီးပွားရေးဘက်ကလည်းအခုချိန်မှာတော့စပြီးတော့အားထည့်တဲ့သဘောတော့ရှိပါတယ်ဆိုတော့ဒါပေမဲ့ဒီရက်ဒီချက်ပို့ပြီးတော့ဟိုပြင်ကြောင်းလဲမှုတွေလည်းလုပ်ဖို့လိုအပ်မယ်ထင်ပါတယ
်ဟုတ်ကဲ့ကိုစီတော်မြင့်အနေနဲ့ဆိုရင်ဆိုရောက်ကိုအကြံပေးရမယ်ဆိုရင်ဘာကိုလုပ်ပါလို့အကြံပေးခြင်းလဲ
ဒီကကတော့ဘုရားတော်ကပေါ်နေတဲ့ပြဿနာပေါ့နော်ကျွန်တော်တန်းကြည့်မှာအရေးကြီးဆုံးကဘာပဲဖြစ်နေဖြစ်နေအကုန်လုံးဖြေရှင်းလို့ရတယ်အရှိကိုဆက်သွားဖို့လိုတယ်အနောက်ကိုပြန်မသွားဖို့လိုတယ်အဲ့လိုပြန်မသွားဖို့ဆိုရင်စမတော်ရဲ့ဒီနေ့လောက်ကန်ဆောင်ရွက်နေတဲ့ဟာတွေကို NLD အစိုးရအနေနဲ့ပြည်ပြည်ချာချာနားလည်သဘောပေါက်ကိုဒီချာကြည့်ပြီးတော့မှဟိုအကောင်းဆုံးကိုဖြစ်အောင်ဟိုဖြေရှင်းတာဘုရားတော်ကလို့ထိတွေ့တာဆက်ဆံတာအဲ့ဒါတွေလုပ်သွားဖို့လိုတယ်လို့ကျွန်တော်ကြံပေးချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ Daily Line အစီအစဉ်ကဒီမှာပဲအချိန်ပြည့်ပါတယ်ပင်နေဆွေးနွေးသူတွေဖြစ်တဲ့ဥအောင်သူငိမ့်နဲ့ဦးစီသူအောင်မြင့်ဒါရိုက်ပါဝင်ဆွေးနွေးကြတဲ့ကိုထင်ကျော်ကိုစင်မင်းအောင် Facebook မှာမှတ်ချက်ပေးပြီးတော့ဆွေးနွေးကြသူတွေဒါပြင်တော့ကျွန်တော်တို့အစီအစဉ်ကိုနားထောင်တဲ့ပရိသတ်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ